Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ။ VOA American တန်ကားနေနဲ့2019ခုနှစ်မတ်လ9ရက်ကြာတော်လေးနေ့နံနက်ခင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32လိုင်းဒိုမီတာ40နဲ့လိုင်းဒိုမီတာ49တို့ပြင် VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖိုင်းနားဆင်နိုင်ကြပါတယ်ခင်ဗျာ။ဟုတ်ကဲ့ရှင်။အားလုံးရှင်နဲ့ချမ်းမြေ့ရပါပြီခင်ဗျာ။ကျွန်တော်စံမှုပြီးပါအခုမနေ့ခင်းတာဝန်ယူစီစဉ်နေကိုတာဝန်ယူပြီးတင်ဆက်ပြီးမှာပါ
။မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇော်မွန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်စစ်ရုံကိုအကြမ်းဖက်သမားတွေဝန်ရောင်းတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ30သေဆုံးသွားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးကတွစ်ဆုံဆင်းနေမှုတွေမပြုတ်လို့ခင်မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့လှုပ်ဆောင်မှုတွေပြသရမယ်လို့တောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုစုံစမ်းဖို့ကုလသမဂ္ဂကော်မရှင်ဖွဲ့စည်းရေးလူ့ခွင့်ရေးမဟာမင်းကြီးကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမန္တလေးချန်နယ်တူတင်ပြပေးသွားမှာခင်
โอเคครับมาครับเนี่ยไอ้ดิโลตะเนเนปัญญาพี่น้าสินยามะอสีสีนี้เด้มาส่วนเนาะ
The severity of the reported violations against the backdrop of severe and non-standing persecution
ดาราคุณตํารวจลูกขุนยีคอมมิชเนอร์มินีซัยเอลฮุเซนဖြစ်ပါတယ်ရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးတော့လူခွန်ရီညီလာခံမှာအခုလိုတိုက်တွန်းတော့တာဖြစ်ပါတယ်တင်းင်းလာတွေကိုတင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒါပြင်လိုင်းတာယာဆက်ရုံကအလို့ရှင်အလို့သမားအေးနောက်ပြီးတော့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲရဲ့အခြေအနေနိုင်ငံတကာအမျိုးသမီးညီညွတ်ရေးအခမ်းအနားအကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါအပြင်ပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မန္တန္တာချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာရှိတဲ့နိုင်ငံရဲ့အခြေဆုံးစစ်ဆေးရုံကိုဆရာဝန်အယောင်ဆောင်ထားသူတွေအပါအဝင်တဲ့နဲ့ကင်သူတွေကဗုဒ္ဓနေ့မှာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ30တဲ့မှနဲ့တည်ဆုံးပြီးနောက်ထပ်ဒါဇင်ပေါင်းများစွာလည်းထိခိုက်ဒဏ်ရာရသွားတယ်လို့အာဖဂန်ကာကွယ်ရေးဌာနကပြောပါတယ်အာဖဂန်လူမျိုးရေးတပ်ဖွဲ့တွေကစစ်ရုံကိုချက်ချင်းဝမ်းလိုက်ပြီးနိုင်အတော်ကြာတိုက်ပွဲဖြစ်ပြီးတဲ့နောက်ဝင်တိုက်တဲ့သူအလုံးကိုတုတ်တင်လိုက်ပါတယ်တိုက်ခိုက်သူတွေဟာကာဘူးမြို့လယ်ပိုင်းမှာရှိတဲ့ဂဒင်400ဆန့်ဆာဒါဒေါူခန်စစ်ရုံရဲ့အဓိကဝင်ပေါက်ကိုအလုံးရင်းနဲ့အသေးခံဖောက်ခွဲခဲ့တယ်လို့မြင့်မြင့်တပ်သေးတွေကပြောပါတယ်အဲဒီနောက်မောင်းပြန်တနတ်တွေလက်ပစ်ပုံးတွေကင်ထားပြီးအသေးခံဖောက်ခွဲရေးဝတ်စုံဝတ်ထားတဲ့လက်နက်ကင်အများပြားကစစ်ရုံနဲ့အတင်းဝင်တိုက်တာပါလက်နက်ကင်တွေဟာလူနာတွေနဲ့စစ်ရုံလုံသားတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတဲ့နောက်အာဖဂန်တပ်ဖွဲ့တွေနဲ့ထိတ်တိုက်ပြစ်ခတ်ကြပြီးတည်ဆုံကုန်ကြတာပါ IS စစ်သေးကြအဖွဲ့ကိုတစ္ဆာကန်သူတွေကသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်ဒီဖြစ်ရအတွင်ဒဏ်ရာရသူတွေကိုတော့အနီနာကဝါဇီအက်ကဘာခန်စေယုံဘက်ကိုအရေးပေါ်လူနာဒီကနေနဲ့ခေါ်ဆောင်သွားတယ်လို့မြင့်မြင့်တက်တေတွေကပြောပါတယ
်ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေချော့ချရေးမဆွေးနွေးခင်မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့လုပ်ရက်တစ်ခုခုပြသရလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကေဟလေးကတောင်းဆိုလိုက်ပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းဟာဆင်ကျင်တုံရှိတဲ့သူတူမဟုတ်တလို့မြောက်ကိုရီးယားနဲ့ပတ်သက်လို့ပြန်လည်တုံ့တက်ရမှာဖြစ်နိုင်ခြေရှိသမျှအားလုံးကိုထည့်သွင်းစဉ်းစားထားတဲ့အကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့အရေးပေါ်တကြိတ်ဆွေးနွေးပွဲပြီးမှသံမက်ကြီးဟာလေးကပြောဆိုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကနောက်ဆုံးအကြိမ်ပဲ့ထိန်တဲ့ဒုံစံတတ်မှုတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှတကြိတ်အထူးစည်းဝေးကျင်းပခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကတော့ထိတ်တိုက်အခြေအနေတွေကိုရှောင်ရှားနိုင်ဖို့တောင်မြောက်ကိုရီးယားနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကိုအစောပိုင်းမှာပဲတိုက်တွန်းခဲ့ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံစမ်းသပ်မှုတွေကိုရပ်ဆိုင်ပြီးအပြန်အလှန်အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွက်စစ်ရေးလက်ချက်မှုတွေကိုလည်းရပ်ဆိုင်ဖို့ဗုဒ္ဓဟူးနေ့ကအရေးပေါ်အစည်းအဝေးမတိုင်မီမှာပဲအဆိုပြုခဲ့ပါတယ်
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားတို့ဟာထိတ်တက်ရင်ဆိုင်ရေးလမ်းကြောင်းကိုဥတည်နေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကသတိပေးပြောကြားလိုက်ပါတယ်။နိုင်ငံစလုံးကတင်းမာမှုတွေရော့ကျအောင်လှုံ့ဆော်ကြဖို့လေတရုတ်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ဒါပေမဲ့နိုင်ငံသားရေးဝန်ကြီးဝမ်ယီကပြစ်ပကဖြစ်နိုင်ခြေရှိတယ်လို့အဲ့ဒီလိုပြောဆိုမှုတွေဟာတခြားအကြောင်းအရာတွေနဲ့မြောက်ကိုရီးယားအစိုးရအပေါ်နဲ့ကိုရီးယားကျွန်းဆွယ်မှာဖြစ်နေတဲ့ကိစ္စရပ်တွေအပေါ်တရုတ်အစိုးရရဲ့ဩဇာလွှမ်းမိုးမှုကြောက်ကြလာနေတယ်ဆိုတာကိုမိမောင်းထုတ်ပြလိုက်ခြင်းဖြစ်တယ်လို့သူတေတီတွေကသုံးသပ်ပါတယ်။မြောက်ကိုရီးယားအစိုးရဟာနိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ပေါ်စတင်ကန့်ကွက်နေတာတွေကိုမျက်ကွယ်ပြုလှုပ်ဆောင်နေကြောင်းတရုတ်ပြည်သူ့ကွန်ဂရက်ပြင်ပမှာဝန်ကြီးဝမ်ယီကသတင်းတော်တွေကိုပြောကြားလိုက်တာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားနိုင်ငံမှာစီးရဲလက်ချင်းမှုတွေပြုလုပ်နေတာကလည်းအခြေအနေတွေပိုတင်းမာစေတယ်လို့ဆိုပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုရပ်တန့်ဖို့နဲ့အမေရိကန်ပြည်ထောင်စုကလည်းတောင်ကိုရီးယားနိုင်ငံအတွင်းစီးရဲလက်ချင်းမှုတွေမပြုတ်လို့ဖို့တို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတောင်းဆိုလိုက်ပါတယ်။
မ မက်စလာရှိရနေမှာကြောက်တဲ့နိုင်ငံတကာမျိုးသမီးများနေလှုပ်ရှားမှုတရနေနဲ့အမေရိကန်ပြည်ထောင်စုတော်လှန်ထောင်ပေါင်းများစွာသောမျိုးသမီးတွေဟာစစ်ပွဲရေးမှာသူတို့ရဲ့အရေးပါမှုပြသဖို့အတွက်ဗုဒ္ဓဟူးနေ့ကအလုံးမစင်မဲ့ခွင့်ယူခဲ့ကြသလိုအဒေးဝတ်တော်အဝူမန်အမျိုးသမီးမပါတဲ့တနေ့ဒါလိုမြေပေးထားတဲ့လှုပ်ရှားမှုမှာပါဝင်ဖို့အတွက်လည်းဆရာဆရာမတွေကခွင့်ယူခဲ့ကြတာကြောင့်အမေရိကန် ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ဒီနေ့ကျွန်တော်တို့ကတော ဒါတွစ်တာလူမှုကွန်ရက်မှာပြောဆိုခဲ့ပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီကနေ9နာရီအထိဆိုင်းဒိုမီတာ32 kHz 935ဆိုင်းဒိုမီတာ40 kHz 4433ညဆိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့နဲ့မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူခွင့်ရေးဆိုင်ရာရုံးဖွင့်လှစ်ပေးဖို့လူခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီရိုက်တ်အယ်ဟူစိန်ကပူထုနေကတောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့34ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။နှစ်ပေါင်းများစွာအငင်းပွားဝဲဖြစ်နေတဲ့မောင်တော်မြို့နယ်ကမွတ်စလင်တွေအရေးဖြစ်ရှင်းမှုရွေးချယ်နဲ့မြန်မာအစိုးရဘက်ကကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းထားသလိုဒုသမရဦးမြင့်စွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းရေးကော်မရှင်ကိုလည်းဖွဲ့စည်းဆောင်ရွက်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့သူ့ရဲ့မြန်မာနိုင်ငံနောက်ဆုံးခီးစဉ်အတွင်းတွေ့ရှိခဲ့တဲ့အချက်တွေကိုမတ်လ23ရက်နေ့မှာဒီလူခွင့်ရေးကောင်စီညီလာခံမှာတင်သွင်းမှာဖြစ်ပါတယ်။ဒီတော့တွင်အင်္ဂလန်နိုင်ငံလန်ဒန်မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာပြည်သူ့ခုံရုံးကလည်းမြန်မာထိပ်တန်းကောင်းဆောင်တွေအပေါ်ဆွဲချက်တင်ဖို့အဆိုပြုခဲ့ကြပါတယ်။ခမာနီလူမျိုးတုံးတပ်ဖြတ်မှုခုံရုံးအဖွဲ့ဝင်ဟောင်းဖြစ်ခဲ့သူဒေါက်တာဟက်ဟယ်လင်ဂျာဗစ်ကဒီခွန်ရုံးမှာပါဝင်တဲ့တရားသူကြီးတွေအနေနဲ့အချက်၃ချက်ပေါ်အခြေခံပြီးအဓိကထားဆွေးနွေးခဲ့တယ်ဆိုလို့ဆိုပါတယ်။အဲ့ဒီ၃ချက်ကတော့ identity framing လို့ခေါ်တဲ့လူမျိုးပေါ်အခြေခံပြစ်မှတ်ထားလှုပ်ဆောင်မှု၊ကချင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေတိုးမြင့်လာမှုနဲ့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတို့ပါဝင်ပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာနိုင်ငံကထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရရင်ပြန်ပို့ရမှာအင်ဒိုနီးရှားနိုင်ငံကအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပန်ကြားလိုက်ပါတယ်မြန်မာနိုင်ငံကဒုက္ခတဲ့အရေးဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ပြဿနာကြီးတစ်ခုဖြစ်နေရတဲ့အတွက်ဖြေရှင်းဖို့လိုအပ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံများအသင်း IORA ညီလာခံကျင်းပနေတဲ့ဂျကာတာမြို့တော်မှာတီးခြားတွေ့ဆုံမှုတွင်ပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာဖော်ပြခဲ့ကြပါတယ်။ခေါင်းဆောင်နှုတ်ဦးတွေ့ဆုံပြီးသတင်းနောက်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးပြောကြားတဲ့အခါမှာတော့ရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးဖို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုမကြသေးခင်ကပဲတွားရောက်ကြောင်းပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလတုန်းကနေကြာဆောက်စခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်အာဏာပိုင်တွေရဲ့နယ်မြေရှင်းလင်းမှုအတွင်းဒီရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေရှိတယ်လို့ဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက်ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်
။လှုပ်ကြံတက်ဖြတ်ခံလဲရတဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းရဲ့ဖေဒူမေကွဲအကိုကင်ဂျုံနန်းရဲ့တားလို့ဆိုသူကသူနဲ့မိသားစုဝင်တွေဟာအမည်မဖော်လိုတဲ့နေရာတစ်ခုမှာဘေးကင်းလုံခြုံစွာချင်းနေတယ်ဆိုပြီးအွန်လိုင်းပေါ်ကနေဗီဒီယိုထုတ်ပြန်ပြောကြားလိုက်ပါတယ်။သူဟာသူ့အမေညီမဖြစ်သူတို့နဲ့အတူရှိနေတဲ့အကြောင်းအခြေအနေတွေထိတဲ့ပိုကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်း YouTube ကတဆင့်ဗီဒီယိုမှတ်တမ်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ဗီဒီယိုထဲကလူဟာမကာအိုကျွန်းမှာရှိနေတဲ့ကင်ဂျုံနန်းရဲ့ဒုတိယဇနီးနဲ့ရတဲ့သားကင်ဟန်ဆုံဖြစ်ကြောင်းတောင်ကိုရီးယားထောက်လှမ်းရေးအရာရှိတွေကပြောပါတယ်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်းနိုင်တဲ့မန္တန်နဲ့ချန်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အခုရင်ဆုံးတော့ကုလလူခွေကောင်စီညီလာခံသတင်းနဲ့ဆက်ပါမယ်။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့အတွက်မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူခွေဆိုင်ရာယုံဖွင့်လှစ်ခွင့်ပေးဖို့
ลูกคุณยิ่งสยามมหามินีกับมันนี่ก็ต้องสู้เลยไปเลยสุดท้ายนั่งจันทร์นี้ประมาณเจ็ดปีนี่เดียวต้องเสร็จเลยจริงๆคุณล่ะลูกคุณยิ่งกังสินีละกับมามีมานั่งเนี่ยปัตตบีรอกุลูกย้อนสู่ตัวเราเลยที่ไปเลยจังสมุทรตีอีกทีก็สู้สิ่งเดียวปีเดียวนะสิมาคุณยะจะขันจีเนี่ยด้วยงาจันทร์พมุรีฮะส่วนยิ่งสยามเนี่ยท่าสินีละจังกุลาตั้มกับนี่เนี่ยสงสัยยี่กรมเชนเตียพูดสิบุ
The severity of the reported violations against the backdrop of severe and long-standing persecution appears to me to amount to possible commission of crimes of against humanity, which
ลูกคุยชูบามุซูซูว่าเลยพี่เนี่ยเดี๋ยวนี้อ่ะจันทร์ตัวลูกดารุบอกจุลเนี่ยยาสูบมุสินที่มีอะไรมาชีบีถ้าหนังงานก็ยาสูบที่อากงอยู่ไอซีซีก็การดูแลสังคมเชื่อเชื่อในพี่ไปแต่จังเลยรู้ยังจะได้บอกจันทร์พมุยทุกทีเนี่ยท้าวสิจักคนในอัตบ้าคุยในนับไปลุงจงยิ่งสอนเชื่อดีกว่าเนื้อส่วนน่ะสงสัยก็มีเชื่อพอจีบุลูกคุยก็สิบุจันทร์ท้าวสูบอะไร
ในบางเมื่อส่วนยิ่งปัวไปพินิจยังคันพินิจมองดูมีเนกามุสลิมยึดเชื่อมุ่ยเจเน่ยามาส่วนใหญ่ไปกับกุลาตัมกับตุยมุจฮาวกูฟีอันาอุสามเนี่ยยังคันจะไปกอมเชงอุปสิทธาดลูจุดที่อาตมราอุ้มยศุยกังสาวเนี่ยมองดูดีตาส่งนั้นเสียยี่กอมเชงอุเล่พูดสิทำยันนี่ละพิบารีกุลาตัมกับลูกคุยสยามฮามินจีซีเอร์ไรเอ็ดเอลฮูเซนเย่กุลาส่งนั้นยี่กอมเชงตีอาพูดสิบุได้จุนเจอปอมารอ
กบียนาอุสามเนี่ยแค่จะไปกอมเชียพ่อเวงอุเอลุงอ่ะแต่พอเราไม่ใช่ไปบุญยี่มาเลยแต่พี่แม่กบียนาอุสามเนี่ยแค่จะไปกอมเชียงอ่ะจะแค่ยี่พี่เชียงยี่จะไปอยู่เจสิงคันซากูที่ไปจุดมาเป็นพี่มาสุยากูติมจับบุชิเลยลูกตัวก็เปลี่ยวไปเลยจันนรุวารอตัวเราบ้ามาไม่ไปดีกว่าใช่ไหมเนาะไปจากนั้นสุดจันนรุจ้าจ้าเสียงคันละทับบุชิไปเลยเนาะเออจ้าจ้าเสียงคันละดีเดี๋ยวมา ที่อันนั้นเนี่ยผมก็ต้องเชื่อไปเรื่องมิสราลีเดียวจำเป็นมิสราลีใช่ไหมเอ้าเราจะไปอินเตอร์ทรัมมาบ้างเอ้าเราไม่ต้องเชื่อเชื่อเราจะเราดูบ้ามาคอมเมนต์ไปบุ๋มมิสราลีดูจะใครดีจะคุยลงพมยุตุได้ยี่ตะกูไปรู้จะเราดูเรื่องต่อไม่สุดแล้วเนาะเอ้าเราจะเราดูชงลงพี่เราสู้ยาวจำเป็นมาบ้างเนี่ย
สุดท้ายนั่งงานจีนีบามาจิมปานีเรกุลาตัมกาลูกคุยมหามินจีเย็นเนปาลเลนฮิลากามาเตียนตัวเนี่ยมีมานั่งงานยังคันเดต้าเชนีสัญญากุลาตัมกาลูกคุยมหามินจีเย็นเนปาลเลสิ่งขันซากุโรมีมานั่งงานด้วยหัวข้อมีอะไรเชนีจ้าเป็นลาริสนั่งงานกูตัวยาวปีพิสุยิตาเกล้าลูเลพิสุตัวว่าเรกุลาตัมกาลูกคุยสัญญามหามินจีเย็นเนปาลเลสิ่งขันซานเนปัตเตลูโรมีมาสุยาเปกะตุ้งเจนเจทรบอมลาดีบาบุเช
มาถึงที่เปลี่ยนตัวแล้วกูเสียบีดอมีมาในงานลูกศิษย์ลูกตมาพิจารณาชีนิกุสับปะเมยังคงแต่งแต่งตายก็สวีเดนแฟชั่นคอมมูนิพิเดอชแอนด์เอ็มด้วยวิธีที่ชอบปีนี้เดียวไปฮองโจปันยัยสยองมาพิบัวเร่ลูกศิษย์ลูกตมาพิจารณาหากูที่ปีเลมุไม่ยาดีเวเน่ลงงานกุญเชนีก็มองลูกบีบุเน่ลูกตมา
ข้าราชการด้วยลูกตมารีบก็เสร็จแล้วไปดูตั้งสูนิบาลีปีสงูไรด้าเดินทางไปมาชี้ขันไปดูดอกที่มีเด็กก็เต็มปีอาบีบาลีมั้งเนี่ยลูกศิษย์เนี่ยลูกตมารีจ้าปีเลมุ่งมาชีเร่ลังตายาก็ฮันจูไปเที่ยวเสียงมาเจนเจอรีลากงลูกตมารีทำไมก็กังสันตุอุปเชตโกตะไปอุโกขึ้นอยู่เจมียาเวขึ้นอยู่เกมหุ่นเนี่ยลูกก็ทุบปีเคเรนเอามาเชนีฮะปอบีเต็มมาลากีรับว่าสนับใจอามาเจ้าเพื่อนมือเรียบป้าลาเร็ดด้วย เฟเวอร์รี่ลากูยันนี่มาเว้ยเสียงกูไปทักเหยียบีเฟเวอร์รี่ลากงเล่ามาหรอสนับใจลูกตมาเนี่ยจ้าก็เทียบเสียงเนี่ยเป็นเปล่าดีจะการีกูยัยชูพี่สีเวียบีคอมพิวเตอร์เนี่ยสั่งจีแคมรารีอปาเว้ยเสียบีสีจะชูกูพี่สีเกลเป็นเดี๋ยวลูกตมาคนเดียวกูบ้านายจ้าจะพันสีทักเหยียบบ้านี่มาสู้อ่ะดาวน์ชีดูเรื่องจ้าวันที่นั่งเหยียบเล่ามาเป็นลูกเบี้ยเหยียบพี่ไปกูรู้จูนดูเรื่องกูพันสีเอเยียบีบอกด้วย มีมาอาณาบริเวณกูมีมาในงานเสียงที่อยู่ต่างกันต้องสูงเกินอะไรเนี่ยเช่นนี้ฮะคู่เช่นที่เต็มมาในเซ็ปปาร์เลยฮันจูไปเที่ยวเซี่ยงฮะสวีเดนก็เอชแอนด์เอ็มแฟชั่นคอมมูนิโกชอบปีเดอร์วิลเทอร์เต็มปูนี่เลยมีมาในงานด้วยคอมมูนิลีเซ่เลยก็จะคู่เพียบไปเลยเอชแอนด์เอ็มฮะมีมาในงานมาเยสุดีแต่ไม่เอาดีกว่าตัวเช่นลูกไก่ในเจ้าเฟเวอร์รี่ล่าเช่าอย่างนี้มาเว้ยจริงอย่างเงี้ยล่ะพี่มีมาพี่เพื่อตัวคอมมูนิโต้จะซีรีฮะ
လုပ်ငန်းခွင့်အခြေအနေတိုးတက်ကောင်းမွန်တဲ့အနေထားအောင်မှာထုတ်လုပ်တဲ့ပစ္စည်းမျိုးဖြစ်အောင်နှစ်ပေါင်းများစွာကြိုးစားခဲ့ရတယ်လို့ရေးသားထားတာပါအခုဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီတဲ့နောက်မှာဖေဖော်ဝါရီလ9ရက်နေ့ကစပြီးပိတ်ထားရတဲ့မြန်မာနိုင်ငံကဒီဆက်ဝင်တဲ့ပတ်သက်ပြီးအထူးစိုးရိမ်စိတ်ပူကြောင်းနဲ့သက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့ဒေသချာချာဆွေ
Yego, now some thumb are yet pit happy, Ellie chain tea, a lope jam away day, a lope down gun, yes, him up to the low, Ninaji, long on the baby, loop, hop yat tabari, tea tejo say on gut, son up yat gowns out to upside, so that bangaro, a little matamaga gowns out, go that by ugo, a lope to keramo, throw son up yagin up chippy, a goo, to go. Mula lazane, a look young canny, a young pure lavi, look your body.
The Mount of Bangu, Mulania, Mulatana, Mula Lazati, for Mula Lunia, Mare, Master Chokime, Janet, Kazi, Sule, Sajala. I did not tell I done a good up by Sajabe, no the Mario Pinala. I could go to buy one of Longane of Yan Yalpi, call the Mario and some of the Jagu to not do the Rama Missio, Yangway of Messier. These are big well with Yan and Mulu.
ဒီဆက်ယုံပြတနာအတွက်အလုတ္တမကောင်းဆောင်တွေအလုတ္တမရေးဆိုင်ရာအရာရှိတွေနဲ့ဆက်ယုံပိုင်ရှင်တို့ကြားညှိနှိုင်းမှုတွေလုပ်နေပေမဲ့အခုကြည့်တော့ပြည်လည်မှုမရသေးဘူးလို့အလုတ္တမရေးရာဌာနကအရာရှိတဦးဖြစ်တဲ့ဦးခင်မောင်ဦးကပြောပါတယ်အဲဂရီဒီမင်းကတော့မရအောင်ဆက်ယုံနေဖို့ပြောင်းဝင်ဆွေးနွေးတဲ့ပိုင်ဟာဆွေးနွေးမယ်အလုပ်လုပ်ရင်းနဲ့ဆွေးနွေးသွားမှာဆိုပြီးတဲ့သဘောပဲရှိ ထောက်ပြပါတယ်အမှန်တမ်းပြောမယ်ပြန်တော့ဖြစ်လာပါကြီးငယ်သေးမယ်ဒါမပြောနိုင်ဘူးတောင်းဆိုဖို့ပြန်ဖြစ်လာမှာဘာကြောင့်လဲဆိုရင်ဟိုအစာချုပ်မှာပါတဲ့အချက်ကိုလူရှင်လိုက်နေအောင်အလုပ်သမားတွေဘက်ကသူတို့ရဲ့လုပ်ငန်းလှုပ်ဆောင်မှုကိုစနစ်တကျပြန်လည်တုံ့တက်တာတွေလုပ်ဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့တိုးတက်နေတဲ့ Action M တို့ Gap တို့လို့ကုမ္ပဏီတွေပါလာရောက်လုပ်ကင်ဖို့အတွက်စိတ်ဝင်စားကြတာဖြစ်ပါတယ်။ဒါပေမဲ့ Vietnam နဲ့ Cambodia နိုင်ငံတွေကအထက်ချုပ်လုပ်သားတွေတပတ်6ရက်လုပ်ပြီးအနည်းဆုံးလစားဒေါ်လာ90ကနေ150လောက်ထိရနိုင်ကြချိန်မှာမြန်မာနိုင်ငံမှာတော့63ဒေါ်လာဝန်းကျင်ရအောင်မနေ့ရုန်းကန်နေကြရတယ်လို့ကမ္ဘာအလုံသမားအဖွဲ့အယလိုကပြောပါတယ်။ဒီတရုတ်အထက်ချုပ်ဆက်ယုံဟာအလုံသမားတွေအချိန်ပိုအလုံစင်းတဲ့လုံအားလာကတွေကိုမပေးခဲ့တဲ့အတွက်မနစ်ကအလုံသမားသက်မှတ်ကခေါင်းဆောင်ကိုတက်ပိုင်ဦးဆောင်ပြီးဆန္ဒပြတောင်းဆိုခဲ့တဲ့နောက်မှာပြီးခဲ့တဲ့ဒီဇင်ဘာလထဲမှာတော့သူ့ဆက်ယုံကအလုံသမား950အတွက်မြန်မာငွေကျပ်သန်းပေါင်း80ကိုနောက်ကျခြင်းနဲ့ပြန်ပေးခဲ့တယ်လို့ဆက်ယုံကအတည်ပြုပါတယ်။ဖြည့်ဆည်းခဲ့သူတွေကိုအရေးယူပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့တာရှိပေမဲ့အခုတည်းတော့အလုံသမားတယောက်မှဖမ်းဆီးတာမခံရသေးပါဘူး။အထယ်ချုပ်ဆက်ယုံအများပြားရှိနေတဲ့မြန်မာနိုင်ငံမှာအခုလိုဆန္ဒပြမှုတွေကနေအလုံသမားတွေအတွက်အလုတ်ခွင်လုံခြုံရေးကင်းမဲ့နေတာကိုပြနေတယ်လို့အလုံသမားရေးလှုပ်ရှားသူတွေကပြောပါတယ်။စီးပွားရေးတိုးတက်ဖွံ့ဖြိုးဖို့အတွက်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအလုံသမားတွေရဲ့လုံခြုံမှုနဲ့ရပိုင်ခွင့်သာအရေးပါတာမဟုတ်ဘဲလာရောက်ရင်းနှီးမြှုပ်နှံသူတွေအတွက်ပါလုံခြုံစိတ်ချမှုရှိစေဖို့ဒေါန်ဆန်းစုကြည်ရဲ့အစိုးရတဲ့အဖွဲ့အနေနဲ့လူမှုရေးနဲ့အလုံသမားရေးဥပဒေဆိုင်ရာပြုပြင်မှုတွေလုပ်ဖို့အတွက်လိုနေပြီဆိုတာပြသနေတယ်လို့လည်းအကဲခတ်တွေကထောက်ပြကြပါတယ်
ဒေါခင်မျိုးတဲ့ပြောပြတော့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့တင်ဆက်ပေးမှာတော့ရန်ပီနယ်ဘက်ကတိုက်ပွဲအခြေအနေတင်မှာမြန်မာအစိုးရနဲ့ NCA အပြစ်ခတ်လက်မှတ်ရေးရဆဲဖို့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရန်ပီတပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားအင်္ဂါနေ့ကရန်ပီမြောက်ပိုင်းတီဘောမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်အခုလိုတိုက်ခိုက်လာတာဟာကြောင်မဲတီဘောဒေသတွင်မှာလက်နက်ကင်ဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆတဲ့အကြောင်း RCSS တာဝန်ရှိသူတွေကပြောပါတယ်။လက်ရှိတိုင်းဒေသဒေသမှာထိုးစစ်ဆင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ညီညာရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့လည်းတိုင်းဒေသလက်နက်ကင်ဖွဲ့ခေါင်းဆောင်တွေကပြောကြပါတယ်။ BOE ထိုင်းချီစိုက်တရင်တော့ကိုနိုင်ကိုင်တရင်ပြပို့ထားတာကိုနားဆင်ကြပါခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွင်တောင်ပိုင်းရှမ်းပြည်သမတော်ခြေပြုရာအုံမှုခြေရာအုပ်စုလွယ်မုံစုသက်စခန်းကိုမြန်မာသမတော်ကနေမနေ့ကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ RCSS ပြောခွင့်ရကိုမူကြီးဆိုင်ငင်းကပြောပါတယ်။ဒါမနေ့ကဒီဘောကိုင်မနော်ကျွန်တော်တို့ဒီအုံမှုခြေရာအုပ်စုမှာဖြစ်တာဖြစ်ပါတယ်။တိုက်ပွဲကတော့နန်းနိုင်နေစတာညနေ6နာရီလောက်မှာနည်းနည်းငြိမ်သက်သွားတဲ့သဘော ကျွန်တော်ကတော့ဝင်တိုက်တာဖြစ်ပါတယ်ကျွန်တော်တို့ဘက်ကတော့ပြည်သူ့ချင်းမရှိဘူးလို့သိရတယ်ဟိုအမိတင်တပြန်ရဆိုရင်ဒီတမတော်ဘက်ကတော့နည်းနည်းအထိခိုက်တန်ရာတွေတော့ရတယ်လို့တော့ကြားတယ်ဗျတခြားဒီလိုစီကလည်းနည်းနည်းခရယာမိကြောက်တယ်လေကျွန်တော်တို့ဘက်ကတင်းစီရမိတာလည်းရှိတယ်ပေါ့အဲ့လိုတခြားတယ်အဲ့ကွင်းကကျွန်တော်ကွင်းဖြစ်ပါတယ်ကွင်းကြောမှာ
တစ်ခါလည်းဟောပါတော့နဆွဲကြော်ကြော်လို့ရှိနေတယ်အဲ့ဒါကြောင့်ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာမြမတမတော်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ဒုဗိုလ်မှူးကြီးဆိုင်ငင်းကပြောဆိုခဲ့ပေမဲ့တိချားတိမပြုတ်နိုင်သေးပါဘူးမြမတမတော်ကလည်းခုလိုတိုက်ခိုက်လာတာဟာဒီဘောမြို့နယ်ကအုံမှုထန်ဆန့်ပါးခါဒေသတွေမှာလက်နက်ကန်ဖွဲ့တွေကိုရှင်းထုတ်ဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆကြောင် ဒီလိုတိုက်ပွဲဖြစ်ပွားရနေရာမှာမြန်မာသမ္မတဘက်ကအင်အားဖြည့်တာပြီးထန်ဆက်ပါခန်းဆတဲ့နေမျိုးတွေမှာလည်းအနီးကစစ်ရေးသိမ်းမှနေဆဲအခြေအနေမှာရှိနေပါတယ်ဒီလိုတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့မြန်မာသမ္မတဘက်ကနေသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး
တိုင်းဒေသနဲ့ကရင်ဖွဲ့တွေအနေနဲ့တမ္မထားတဲ့နေရာမှာနေထိုင်သွားလာရင်တိုက်ပွဲဖြစ်စရာမရှိဘူးလို့မြန်မာသမ္မတကြီးရည်လေးညှိနှံကိုယ်ကဲရင်မှုဗိုလ်ချုပ်ကြီးမြတ်ဆုံးဦးကသတင်းမီဒီယာတွေကိုပြောခဲ့ပါတယ်သူတို့တွေအနေနဲ့ကသူ့နေရာနဲ့သူနေတယ်လက်လက်ကိုက်ဆံသွားလာမှုတွေမရှိဘူးသွားခဲ့လို့ရှိရင်လည်းကျွန်တော်တို့စီမှာသတင်းပို့တယ်ပွားခွင့်ရှိတဲ့နေရာကိုသွားတယ်စသည်ဖြင
ကျန်ရေးပြရရေးထိုးထားတဲ့ဖွဲ့ပြည်ကြီးနေမြေဒီရတမ္မရေးကိစ္စရတွေကိုဆွေးနွေးထားတာမရှိသေးဘူးလို့အစီအဆက်အဆက်စီပြောခွင့်ရသူ့ဘုံမှုကြီးဆိုင်ငင်းကပြောပါတယ်တမ္မနေနေဆိုတော့ဗမာတိတိကျကျတမ္မထားတာမရှိသေးဘူးကိုနားလည်ဘူးလေကိုနေသွားတဲ့ဘောပဲအမှန်ဆိုကျွန်တော်တို့ဒီနေရာနေပါဒီကိမာနေပါဒီဖက်မှာနေပါဆိုတရားဝင်တမ္မထားတာမရှိသေးဘူးပြအကိစ္စကြတော့
တဘောအုပ်မှာအတိအကျနေနေဆိုဘယ်လိုဟာမျိုးလဲဆိုတာတော့အတိတ်တွေကိုပြင်ဆိုမှုမရှိသေးဘူးပြ။ညမတမတော်အနေနဲ့အပြည့်ရအန်စီရဲ့ဖွဲ့ပေါ်တိုက်ခိုက်လာတာလက်ရှိတိုင်းလားဒေတာမှာသုံးစစ်စင်နေတာဟာလက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တယ်လို့ဒုပ္ပမူကြီးဆိုင်ငင်းကပြောပါတယ်။ကျွန်တော်တို့ထိုးပြီးသားအဖက်ကိုတောင်မှဒီလိုတိုက်တယ်ဆိုတာဟိုကမထ ဒီဖြစ်စဉ်ကိုလည်းအဟန့်တအနောက်ဆက်ဖြစ်စီတာပေါ့နော်အာစီအဆက်အဆက်စီကညမဆိုးရနဲ့တနိုင်ငံလုံးအပြစ်ခံရစေးရေးစာချုပ်အန်စီလက်မှတ်ရေးသူထားတဲ့တိုင်းဒါလက်နက်ကဖွဲ့ရှိဖွဲ့မှာပါဝင်နေပြီညမတမတော်ကလည်းနေမြေရှင်းလင်းရေးလှုပ်ဆောင်တဲ့နေရာမှာမကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ်ညမဆိုးရနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်သက်ရာစုပင်လုံးညီလာခံကို Moody, Pinans, or Pip One is a Pipare. Tying the Lanaga put in it, Tazate Yasu Pillow Nilaga, Tayan, I put it, and see the Bodus, I show Lama Yidu Yama Pibi, Lashi Shamin and Yakwama, see you think money is a poetry, Kugan Tapue, Tambalan Tapue, Yakai Tamaro Puerto in it, Lama Yidu Yima, Kata Chin Kaniabare. The don't want in a Lenaka and Lansing, so long down to Bora, Topia Messuye, and see Lama Tusia Maluve, Nasita Yasu Pillow Nilaga, Tayan, I book, a poor Yishi Melule.
တော့ရှင်များရှင်မြမဆွေရကညီငယ်ကြီးညီလာခံတရက်ချင်းပါဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာပဲတန်ရတဲ့လက်နက်ကင်တက်ဖွဲ့ဝင်တဲ့တိုက်ပွဲတွေစက်တိုက်ဆိုးသလိုဖြစ်ပွားနေပါတယ်တက်တော်တိုက်ခိုက်မှုတွေကြောင့်ညီငယ်ကြီးဆွေးနွေးမဲ့အစီအစဉ်တွေကိုဘယ်လောက်ထိရိုက်ခတ်လာနိုင်ပါသလဲမကြခင်ကျင်းပဖို့အစီအစဉ်ထားတဲ့20ရာစုပင်လုံးညီလာခံကနေဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုတော့ ဒီနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်VOA ရဲ့အီးမေးလ်လိပ်စာ ရုပ်ဆက်ပြီးပြောပြခြင်းကတော့နိုင်ငံတကာအမျိုးသမီးများနေ့အကြောင်းမှာဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့ဆောင်ဖို့နဲ့အညီမြန်မာအမျိုးသမီးတွေရဲ့စီးပွားရေးဆွမ်းဆောင်ရေးတိုးတက်မြင့်မားလာအောင်ကြိုးပမ်းကြဖို့နဲ့ဒီလိုကြိုးပမ်းရမှာစိတ်သက်တည်းအဓိကပြောင်းလဲလှုပ်ဆောင်သွားရမယ်အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေပြည်တော်မှာကျင်းပတဲ့နိုင်ငံတကာအမျိုးသ Nia Yashibu de Pionari Posanjau Sude Dine Nanganaga Mudimiani Sambo de Himanje Pimi Bugaro Nemanga Nine Miai Josaya Omelu Mudimi Yine Lukuni Lushadu Riga Piovare Pisomuro Sunda Mimentare Macam Piuga Piopia Pivalinia
Dine Nangaga Mudimiani Sambo Ma Natang Tonse Kune Mi Mudmi Rigu Mudarine Tantu Kabalong Yankumania Yalare at the Pionari Posambo Titan Chavare ဒီဆောင်ပုံးတဲ့အညီမြန်မာနိုင်ငံမှာလည်းအမျိုးသမီးတွေရဲ့စီးပွားရေးစွမ်းဆောင်ရေးတွေတိုးတက်မြင်မာလာအောင်ကြိုးပမ်းကြဖို့နဲ့ဒီလိုကြိုးပမ်းကြတဲ့နေရာမှာစိတ်ဓာတ်တွေကိုအဓိကပြင်ဆင်သွားဖို့အရေးကြီးတဲ့ဆိုတော့ငငနော်တိုင်ပင်ရဲ့ပုဂ္ဂိုလ်တော်ဆန်းစုကြည်ကတိုက်တွန်းခဲ့တဲ့အကြောင်းပေါ်ထွန်းလေးကနေပြီးတော့မှသင်ပါတယ်ငငနကမျိုးသမီးများနေအခမ်းအနားကိုတက်ရောက်ခဲ့တဲ့
ကျွန်တော်တို့ကတော့ဒီကာထားပြောသွားပါတယ်အမျိုးသမီးတွေစွမ်းဆောင်မှုမြင့်တင်လာတဲ့တိုင်းပြည်ရဲ့တိုးတက်မှုရှိလာမယ်တစ်ချိန်တည်းမှာငြိမ်းချမ်းရေးအတွက်လည်းအထောက်အကူဖြစ်မယ်ဆိုတဲ့အကြောင်းအရာတွေကိုပြောသွားတယ်ဒီစီးပွားရေးစွမ်းဆောင်မှုလုပ်ပြီးတော့လူမှုရေးကိစ္စတွေလှုပ်ဆောင်မယ်ဆိုလို့ရှိရင်အတတ်နဲ့ပြပူးပေါင်းပြီးလှုပ်ဆောင်လို့ရှိရင်ဒါကတိုင်းပြည်ရဲ့အကျိုးရှိတယ် ယ်လည်းကြောင်းလို့အဲ့လိုအမျိုးသားတွေတစ်ခါလည်းကြောင်းလို့လိုအပ်တယ်အမျိုးသမီးတွေပါဝင်မှုကိုပူဇော်ပေးပြီးမယ်အမျိုးသားတွေရဲ့ပါဝင်မှုကိုလည်းရှော့မကျစေခြင်းလို့ဆိုတဲ့စကားကိုလည်းသူရှင်းပြသွားတာဖြစ်ပါတယ်
ဒီနေ့နိုင်ငံကအမျိုးသမီးများနဲ့စာပုံနဲ့အညီဟိမန့်ချက်ပြည်နီအောင်မြန်မာနိုင်ငံအနေနဲ့လိုက်ပါဆောင်ရွက်ဖို့ကတော့အများကြီးကြိုးစားရအောင်မှာဖြစ်တယ်လို့အမျိုးသမီးရေးလှူရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Triangle Women အဖွဲ့ကမှတ်ခင်လေးကပြောပါတယ
်ဒီဟိမန့်ချက်ပြည်နီကတော့ကျမတို့ကလှုပ်ဖို့ကတော့တော်တော်လေးကိုမှကြိုးစားမယ်အနေထားလို့မြင်တယ်ဘာလို့လဲဆိုတော့ကျမတို့ကလူတွေကညံ့လို့လားဆိုတော့မဟုတ်ပါဘူးကျမတို့ဒီလူတွေကြိုးစားခွင့်ရည်ချင်းကိုပြခွင့်နောက်ပြီးတော့လုတ်ကင်နိုင်တဲ့ဥပဒေမူဝါဒဒါတွေကကျမတို့မှာအစင်းစင်းရှိမနေဘူးနိစင်းစင်းရှိမနေတဲ့အခါကျတော့ဒါတွေပါအစအဆုံးအကုန်လုံးလုပ်ရမှာဖြစ်တဲ့အတွက်ဒီ73နှစ်အတွင်းမှာမျိုးသမီးတွေအတွက်စီးပွားရေးပါညာမဖြိုးတိုးတက်မှုဆိုတဲ့ဟာကတော်တော်လေးတော့ဖြစ်နေတယ်ခက်ခက်ခဲခဲဖြစ်အောင်မယ်လို့ထင်တယ်ဒါပေမဲ့အခုမျှော်လင့်ချက်ရှိတာကတော့လူကအဓိကပဲနိစင်မမဆိုလူကအဓိကပဲဖြစ်တဲ့အတွက်ကျမတို့မှာစူးစမ်းခြင်းနဲ့စိတ်ပြင်းထန်လေးပြီးအဲဒီဟာကိုရဖို့ပို့ပြီးတော့ဟိုဒီဆက်လေးလေးနဲ့ဆက်နေလို့ပဲကျွန်တော်တို့ယူဆပါတယ
်။အစိုးရရဲ့ပူပေါင်းပါဝင်မှုနဲ့မျိုးသားမျိုးသမီးအားလုံးနဲ့တွဲပြီးအတူပြောင်းလဲခြင်းနဲ့စိတ်နဲ့အပြောင်းလဲကိုပေါ်ဆောင်ရမှာဖြစ်ပြီးတော့ဒီလိုမှမဟုတ်ရင်တော့ရီမန်းချက်အတိုင်းပြောင်းလဲဖို့ဆိုတာမလွယ်ဘူးလို့ဦးအောင်မျိုးမင်းကပြောပါတယ်
။စိတ်တော့မလွယ်ဘူးခင်ဗျ။ဖြစ်တော့ဖြစ်လာနိုင်တယ်ဒါပေမဲ့ဘယ်လောက်ထိလုံနိုင်မလဲ။အစိုးရကဘယ်လောက်ထိပူပေါင်းမလဲ။လူတွေကဘယ်လိုကြောင်းကြမလဲ။ကြောင်းတဲ့နေရာမှာအမျိုးသမီးတွေကိုယ်တိုင်ကလည်းသွားမြင့်တင်မှုလိုအပ်တယ်လို့အမျိုးသားတွေကလည်းဒီချက်တွေကိုနားလေလက်ခံသဘောပေါက်ပြီးတော့ဝိုင်းဝန်းကူညီဖို့အမျိုးသားတွေကလည်းကြောင်းလဲဖို့လိုအပ်နေတော့ပါပဲ
ပေါ်ရူနီကနေပြီးတော့မှချင်းပါတဲ့နိုင်ငံကအမျိုးသမီးများနေခံတာကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနကကြီးမှုချင်းပါခဲ့တာပါနိုင်ငံတော်တိုင်ပင်ခံပို့ကူတော်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောခဲ့တယ်လို့လူကယ်ပြန်ဝင်ကြီးလည်းတက်ရောက်စကားပြောပါတယ်လိမ္မဲဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်အမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်မှုတွေပပျောက်စေဖို့အတွက်ဥပဒေတွေပေါ်ပေါက်လာအောင်ဝန်ကြီးဌာနအနေနဲ့ဘာတွေလှုပ်ဆောင်နေလဲဆိုတာနဲ့အမျိုးသမီးတွေရဲ့ဘဝမြင့်တင်နိုင်ဖို့အတွက်အမျိုးသားအဆင့်စီမံကိန်းတွေချမှတ်လှုပ်ဆောင်နေတာအပါအဝင်ဝန်ကြီးဌာနရဲ့အမျိုးသမီးရေးရာဆောင်ရွက်ချက်တွေကိုလူကယ်ပြန်ဝန်ကြီးကပြောသွားပါတယ်။အိမ်တွင်အကြမ်းဖက်မှုလိမ္မဲဆိုင်ရာစော်ကားမှုခွဲခြားဆက်ဆံမှုတွေအပါအဝင်မျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေပပျောက်စေရအတွက်အသိပညာပေးဆွေးနွေးပွဲတွေစာအုပ်မိတ်ဆက်အခမ်းအနားတွေကိုလည်းမနေ့ကကျင်းပခဲ့ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။အင်္ဂလန်နဲ့ခင်ဗျာတော်တာရှင်တို့ကနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်။လိုင်းဒိုမီတာ32 40တို့အပြင်လိုင်းလက်မီတာ190ကနေတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
Oh, I didn't say it's harmonious. This is the problem.
ဒါကတော့မြမကြီးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားမှာပါ။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအဘော်မပြတ်ဥကြော်စံသားကတင်ဆက်ပေးထားပါတယ်။နားဆင်ပါခင်ဗျာ။
ကူကန်ပြန်လည်သင်ပတ်ရေးကိုတရုတ်ဘာကြောင့်မရွေးချယ်တယ်လဲဆိုတဲ့အကြောင်းစင်နဲ့ Global Times သတင်းစာထဲမှာဒိန်ကန်ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေဖြစ်လာပြီးကူကန်ကိစ္စဟာအထူးဆိုးရင်စရာဖြစ်နေပါတယ်။ဒီပြဿနာကိုနားလည်ဖို့အတွက်တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့ပထမမျိုးဆက်ခေါင်းဆောင်တွေဘယ်လိုလုပ်ခဲ့တယ်လဲဆိုတာကြည့်ဖို့လိုပါတယ်။1985မှာမြန်မာနိုင်ငံကိုဗြိတိသျှသိမ်းတော့ကူကန်ဟာတရုတ်လက်အောက်ခံမှာဗြိတိသျှတွေကတရုတ်ဆိုးရစီကအထမသိမ်းယူသွားခဲ့တာပါ။ဒီကနေ့အထိအဲ့ဒီမှာနေထိုင်ရသူတွေဟာတရုတ်ပြည်သူအများစုလိုပဲဟန်တရုတ်လူမျိုးတွေဖြစ်ပါတယ်။မြန်မာနိုင်ငံတည်းကကိုယ်ပိုင်အုပ်ချုပ်ရေးဒေသဖြစ်နေပါပြီ။1950ပြည့်မှာတရုတ်မြန်မာနယ်စပ်ညှိနှိုင်းတဲ့အခါကိုကန်ဟာအငင်းပွားစရာဖြစ်လာပြီးတရုတ်ကအဓိကလိုက်လျောမှုတရက်အနေနဲ့ကိုကန်ကိုမြန်မာဘက်ပေးလိုက်ပါတယ်။ဒီလိုပေးလိုက်ရတာဟာတရုတ်နိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုတရက်ဖြစ်တယ်လို့တရုတ်လူမျိုးအများအပြားဒီကနေ့အထိယူဆနေကြဆဲပါ။ခရိုင်းမြောက်ကိုရုရှားသိမ်းတယ်လို့ကိုကန်ကိုပြန်လည်သိမ်းဖို့တောင်းဆိုနေကြတာလည်းရှိပါတယ်။ကူကန်လက်နက်ကင်သဘုံတချို့ကလည်းဒီလိုသဘောထားမျိုးရှိကြပါတယ်။မြန်မာစစ်တပ်ကိုအတိုင်းတိုက်ဖို့တရုတ်စစ်တပ်အကူအညီကိုတောင်းခံနေကြပါတယ်။1950ပြည့်မှာတရုတ်ဟာအမေရိကန်ပြည်ထောင်စုရဲ့တာစီပိတ်ပင်မှုခံနေရခြင်းဖြစ်ပါတယ်။အဲ့ဒီအချိန်မှာမြန်မာဟာအမေရိကန်နဲ့စီးရဲသဘောတူညီစာချုပ်ချုပ်ဆိုပြီးအမေရိကန်စီးရဲစစ်တပ်အကူအညီတွေရယူနေပါတယ်။ KMT တရုတ်ဖြူတပ်အကျဉ်းအကျံတွေမြန်မာပြည်မြောက်ပိုင်းကနေခုခံဖို့ကြိုးစားခြင်း။အိန္ဒိယကလည်းတရုတ်နဲ့ရင်ဆိုင်ဖို့မြန်မာကိုဇက်တိုက်လှုံ့ဆော်နေကြပါတရုတ်မြန်မာနယ်စပ်ပြဿနာပြည်လည်မှုကြောင့်ဒေသတွင်းတင်းမာမှုရောပါသွားသလို KMT တရုတ်ရှူအကျဉ်းချံနှိမ်နင်းတဲ့ကိစ္စလည်းအထောက်အကူဖြစ်စေခဲ့ပါတယ်တရုတ်အိန္ဒိယစစ်ပွဲအတွက်လည်းအဓိကလိုအပ်နေတဲ့ထောက်ခံမှုကိုရရှိခဲ့ပါတယ်မြန်မာနဲ့နယ်စပ်ပြဿနာကိုဆွေးနွေးညှိနှိုင်းဖြေရှင်းနိုင်တဲ့အတွက်ကြံအိန္ဒိယနိုင်ငံတွေနဲ့အလားတူနယ်စပ်ပြဿနာကိုဖြေရှင်းဖို့တရုတ်နိုင်ငံအတွက်အစဉ်လာကောင်းတရားလည်းဖြစ်စေခဲ့ပါတယ်ထူးစွန်ကတရုတ်ဝန်ကြီးချုပ်ရင်းလိုင်းကတရုတ်မြန်မာပြဿနာပြည်လည်တဲ့အတွက်တရုတ်အပေါ်ပြည်ပဖီအားရောပါသွားစေနိုင်မယ်လို့ပြောခဲ့ပါတယ်။ညီညာစွာအတူရှင်တွဲနေထိုင်ရေးအောင်မြင်ပြီးတရုတ်ပြည်ကိုပြည်ပကျူးကျော်မှုဝန်ရံပိတ်ဆို့မှုတွေကိုဖယ်ရှားနိုင်လိမ့်မယ်လို့ဆိုခဲ့ပါတယ်။ဒါပေမဲ့ထိုချင်းကဖြစ်နေတဲ့နိုင်ငံတကာအခင်းအကျင်းကြောင့်ဒီမျှော်လင့်ချက်တွေမအောင်မြင်ခဲ့ပါဘူး။တရုတ်ဟာအစ်တောင်အရှာနဲ့တောင်အရှာဒေသမှာကွန်မြူနစ်လှုပ်ရှားမှုကိုတိုက်ရိုက်ရောစော်ဝိုက်တဲ့နည်းနဲ့ပါအပြစ်တင်ခဲ့ပါတယ်။ဒါကြောင့်ကူကန်လွတ်မြောက်ရေးလက်နက်ကိုင်အင်အားစုတွေလည်းပေါ်ပေါက်လာခဲ့ပါတယ်။1988မှာပြုပြင်ရေးနဲ့တကားဖွင့်ဝါဒစတင်ကျင်းပလာပြီးတဲ့နောက်ဒီလိုမီဇာတစ်ဖက်ရေဖုတ်တစ်ဖက်မူဝါဒကိုတရုတ်ကပြန်ပြင်ခဲ့ပါတယ်။ကောင်းဆောင်ကြီးဒင်းချောက်ပင်ဟာအစ်တောင်အရှာဒေသတွေခရီးထွက်ပြီးတဲ့နောက်ဒေသတွင်းကပင်လယ်ရခြားတရုတ်တွေတရုတ်ပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးကူညီခဲ့ကြပါတယ်။အခုတရုတ်ပြည်ဟာကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးဆုံးဖြစ်ပြီးနေဆက်ဒေသနဲ့တကွာအလုံးဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးဇုံဖော်ဆောင်နိုင်တဲ့အခွင့်အလမ်းတွေလည်းပေါ်ပေါက်နေပါတယ်။တရုတ်ဟာရုရှားမဟုတ်ပါဘူး။ရုရှားကလည်းနမူနာယူမှာမဟုတ်ပါဘူး။ကူကန်ဟာမြန်မာနိုင်ငံရဲ့အစိပ်ပိုင်းတစ်ခုသာဖြစ်ပါတယ်။ကူကန်မှာဖြစ်နေမှုတွေဟာမြန်မာနိုင်ငံရဲ့စီရင်ပိုင်ခွင့်နဲ့ဆက်ဆိုင်ပါတယ်။ဒေသခံတွေဘဝနေရေးအဆင်ပြေတိုးတက်နေသရွေ့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဖွံ့ဖြိုးရေးကိုအထောက်ပံ့ဖြစ်စေမှာပါ။ကူကန်ကိုတရုတ်ကသိမ်းလို့ကူကန်ပြဿနာပြည်လည်သွားမှာမဟုတ်ပါဘူး။တခြားအိန္ဒိယနိုင်ငံတွေစီကကူးဆက်သွားနိုင်ပါတယ်။ကူကန်လူမှုလုံခြုံရေးကိုတရုတ်ကတော့လက်လျူစုမထားပါဘူး။အခြေအနေတင်းကျင်းအောင်စန္ဒမန်နီနိုင်ငံရေးနည်းနဲ့အစွမ်းကုန်ကြိုးစားတော့မှာပါတရုတ်ရဲ့အထူးအဆုံးအထောက်ပံ့ကတော့အေးအေးချမ်းချမ်းနဲ့တိုးတက်ဖွံ့ဖြိုးရေးကိုဥတည်ဆောင်ရွက်ဖို့ပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာကိုကန်ပဋိပက္ခနောက်ွယ်က
ကျွန်တော်ဒီနေ့မီဒီယာလေးကမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်ကိုဥပြောသင်တာတင်ပြပေးခဲ့တာပါအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနေ့ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မှတင်ပြမယ်အီဒီယမ် အသုံးက တော့
living hand to mouth
ဖြစ်ပါတယ် စာလုံးပေါင်းက living living က live live ဆိုတဲ့ စကားလုံးက လာပြီးတော့ တက်ရှင်နေထိုင်တာကို ဆိုလိုတာ ဖြစ်ပါတယ် hand hand က le to က မှ mouth mouth က ပါစား ဆိုတော့ စပိုက်ခုံရဲ့ထိုက်ရိုက်အသေးပဲကတော့ဘဝရည်တည်တာလက်ကဏ္ဍပါးစပ်ပြီးတော့အသေးပဲရပါတယ်ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြက်တိတ်ကျတဲလွန်လာလို့နောက်ထမင်းတတဘဲတော့စားရမှာမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ဗစက်သေးတန်းထရမယ့်အခြေအနေမျိုးမှာ hand to mouth လို့တင်စားပြောတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့တနေ့လို့မှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနှစ်ပတ်သက်လို့ George Cope ရဲ့ဥမာကိုနားဆင်ကြကြရအောင်
The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown ဒါစုမှာခရီးသုံးယောက်ရှိတယ်ခင်မုန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်
The Browns have 3 kids. The husband recently lost his job, so the family is now living hand to mouth. Living hand to mouth.
ဒေါ်လာလာတန်းစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်မြန်မာရေးတုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံမှာ NLD အစိုးရနဲ့စစ်တပ်ကြားဆက်ဆံရေးခနော့ခနဲ့ဖြစ်နေတဲ့အတွက်ဒေါ်အောင်ဆန်းစုကြည်ဖို့သတိထားပြီးတော့ရှောက်လှမ်းနေရပါတယ်ဆိုပြီးတော့မြန်မာရေးကျွမ်းကျင်သူပမောက္ခဒေါက်တာဒေးဗစ်စ ွက်နားဆင်နိုင်ကြပါပြီခင်ဗျာ
ပရိုဖက်ဆာစတိုင်းဘတ်မြန်မာနိုင်ငံဒီမိုကရေစီဖော်ဆောင်ရေးအတွက်စစ်တပ်ဟာအမှန်တကယ်ပူပေါင်းဆောင်ရွက်နေတယ်လို့ထင်ပါလားခင်ဗျာ
Democratization is a very loaded word. The military never agreed to democratization. They agreed to discipline.
Democracy ဖော်ဆောင်ရေးဆိုတာအမှန်အရှုပ်ထွေးတဲ့စကားလုံးပါ။စစ်တပ်ဟာဒီမိုကရေစီဖော်ဆောင်ရေးကိုဘယ်တော့မှသဘောမတူပါဘူး။ဒီမိုကရေစီပေါ့မြော့အောင်မြင်ရေးကိုစီးကန်းနဲ့ထိန်းချုပ်ဖို့လိုလားပါတယ်။ဒါကထူးကြပါတယ်။တနည်းပြောရရင်ပြုပြင်ထားတဲ့ဒီမိုကရေစီပုံစံမျိုးပါ။လူအများကိုကိုစားပြုတဲ့စနစ်ပါ၊သိကောင်းပါတယ်။အလုပ်ဖြစ်နေတယ်။ဒါပေမဲ့ပြည်စုံတဲ့ဒီမိုကရေစီမဟုတ်ပါဘူး။စစ်တပ်ကအရေးကြီးတဲ့ဝန်ကြီးဌာနတွေနဲ့အောက်ခြေအုပ်ချုပ်ရေးကိုချုပ်ကန့်ထားလို့ဖြစ်ပါတယ်။ဆိုတော့အရသာတစ်ပိုင်းစစ်တပ်ပိုင်းအုပ်ချုပ်ရေးဖြစ်နေပါတယ်
။ ဘာလို့ကောင်းလဲဆိုတော့ဒီမိုကရေစီနဲ့စစ်တပ်ရှာကပြည်ထောင်စုတန်တန်ပါခင်ဗျာအဲ့တော့ဒီစနစ်မနှစ်ခုကိုသဟာဇရာဖြစ်အောင်ပေါင်းစပ်နိုင်ပါမလား
Well, I didn't say it's harmonious. This is the problem. I mean, there are a certain degree of tension between the civilians and the military.
သဟာဇရာဖြစ်တယ်လို့ကျွန်တော်မဆိုလိုပါဘူး။ဒါဟာပြဿနာပါ။တစ်ဖက်နဲ့တစ်ဖက်ကြားမှာတင်းမာမှုအတော်အသင့်ရှိပါတယ်။ဒါကထင်ရှားပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနေရာမှာအတင်းဆောင်မဖြစ်ရအောင်အထူးသတိထားရှောင်လန်းနေရပါတယ်။ပွင့်လင်းသောလူအဖွဲ့အစည်းဖြစ်စေခြင်းနဲ့ဆန္ဒနဲ့စစ်တပ်နဲ့ပြည်လည်မှုရရှိရေးကြားမှာထိမ့်သိမ့်သိမ့်သိမ့်လုံနေပါတယ်
။ဒါပေမဲ့သူဟာစစ်တပ်ရဲ့လုပ်ရက်ကိုမဝေဖန်ဘူးဆိုပြီးတော့ဒါဟာအဓိကအဖြစ်အထူးသဖြင့်နိုင်ငံတကာသုံးသပ်သူတွေကပါဝေဖန်နေရတာဖြစ်ပါတယ်ခင်ဗျာ
။ That's part of the problem that there is this She's got to balance it because she wants her administration to do something for the society as a whole.
အဲ့ဒါကပြဿနာပါပဲ။သူကလူအဖွဲ့အစည်းတစ်ခုလုံးအတွက်တတ်နိုင်သလောက်ကောင်းအောင်လုပ်ပေးခြင်းနဲ့ဒီမိုကရေစီလဲရှေ့ဆက်တိုးစေခြင်းနဲ့ဒါပေမဲ့သူကစစ်တပ်ကိုတိတ်ဝေဖန်နေရင်ဘာမှလုပ်နိုင်တော့မှာမဟုတ်ပါဘူး။စစ်တပ်နဲ့ဆက်ဆံရေးကအစာကလေးကခဏခဏပါ။သူ့ကိုယ်သူနိုင်ငံတော်ရဲ့အတိုင်ပင်ခံလုပ်လိုက်တာကိုစစ်တပ်ကတိတ်ကျေနပ်ခဲ့မှာမဟုတ်ပါဘူး။
နောက်တစ်ခုကနိုင်ငံတကာမီဒီယာတွေကဒေါအောင်ဆန်းစုကြည်ပေါ်ပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။မကြသေးမငါဆောင်းပါးတစ်ခုမှဆိုရင်ဒါဒေါအောင်ဆန်းစုကြည်ဟာသူသဖြင့်ဒီရိုဟင်ဂျာမွတ်စလင်တွေကိစ္စနဲ့ပတ်သက်ပြီးတော့မပြောတာဟာဇီယဲဘောက်ကြောင်တယ်လို့တော့ရေးထားတာတွေ့ရပါတယ်။ဆိုတော့ဒီမီဒီယာတွေပေါ်ဆက်ကြီးဘယ်လိုမြင်သလဲ။သူတို့ပြောတာဟာဗမ်လိုက်တဲ့ပြောကြကြတာသတိမှုတာလော်ဘီလုပ်နေကြတာဘယ်လိုသုံးသပ်လို့ပါလဲ
။ There's a great deal of international concern for the Rohingya.Period. This is very well known. And there are a lot of myths on both sides.
Rohingya တွေအတွက်နိုင်ငံတကာကအထူးစိုးရိမ်ကြပါတယ်။ဒါကသိထင်ရှားပါတယ်။ Rohingya ရေးမှာတကယ်လက်တွေ့မကြပဲပြောနေတာနှစ်ဖက်စလုံးမှာရှိပါတယ်။ဒါပေမဲ့ Rohingya တွေဟာအရှိအာရှမှာအကြီးမားဆုံးအခက်အခဲကြုံနေရတဲ့သူတွေပါ။ကမ္ဘာကသူတို့အပေါ်စာနာမှုတွေအများကြီးရှိပါတယ်။ဒီနေရာမှာဒေါအောင်ဆန်းစုကြည်ကစစ်တပ်ရဲ့လုပ်ရက်ကိုမဝေဖန်ပါဘူး။အကြမ်းဖက်မှုကိုမလိုလားဘူးစန့်ကျင်တယ်လို့ပဲပြောပါတယ်။ဒါဟုနိုင်ငံတကာအတိုင်းဝန်ကမကျေနပ်ပါဘူး။နိုင်ငံတကာကဓာတ်ထက်အများကြီးပိုပြီးမျှော်လင့်နေကြတာပါ။ပြည်တွင်းကလည်းအများကြီးမျှော်လင့်ထားပါတယ်။ဒေါ်ဆန်းစုကြည်အဖို့ကြီးမားတဲ့ဘေးကျန်းနှံကျက်အခြေအနေပါ
။ဆိုတော့ဒီကိစ္စမှာရှေ့အလားလာဘယ်လိုမြင်ပါလဲ
။ Well the question will be whether the military really wants is willing to work on a peace process the minority
မီးစရာကစစ်တပ်ဟာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးကို2020မတိုင်ခင်ထိထိရောက်လှုပ်ချင်ရဲ့လားဆိုတဲ့ကိစ္စပါ2020ရွေးကောက်ပွဲအထိဒီတိုင်းပဲမျှော်ထားခြင်းသလားအဲ့ဒီအခါမှာဒေါ်အောင်ဆန်းစုကြည်ကအသက်ရွယ်ကြောင့်ဆက်ပြီးရှင်ပြိုင်ခြင်းမှရှင်ပြိုင်မယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနေရာကိုစိတ်ဝင်စားတဲ့အရေးအယောင်တွေတွေ့နေရပါတယ်စံခိုင်ဖွံ့ဖြိုးရေးကသူ့ကိုရွေးလာမလားမသိနိုင်ပါဘူးဒါကကျွန်တော်ခံမှန်းချက်ပါ
ပြည်ကရေဖေဗရူလာ29ရက်နေ့တုန်းကစစ်အရာရှိရင်တည်ဆုံတဲ့နေရာမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးချယ်ခံအစိုးရဟာသူ့ပါတီမူဝါဒယူမန်ရဲ့အတိုင်းအကောင့်ထဲဖော်နေတယ်ဒါမအောင်မြင်ပြည်သူကကြိုက်မှာမဟုတ်ဘူးဒီမိုကရေစီဟာထင်လောက်ရှိဖို့မတူဘူးဖြစ်နေတယ်သူတို့စစ်တပ်ကတော့လုံခြုံရေးသာမကဘူးဒါစစ်တော်သယံဇတာခိုးထုတ်တာအစားအကုန်လုံးကိုတောင်းယူထိန်းသိမ်းထားတယ်လို့ပြောပေါ်ပါတယ်ဒါကိုတချို့ကသူဒီဒီမိုကရေစီအင်အားစုကိုပုတ်ခတ်ပြီးတော့စစ်တပ်ကိုသာလျှင်ရှေ့တန်းတင်ပြောနေတယ်ဆိုရဆုံးသတ်ကြပါတယ်ဘယ်လိုသဘောပါလဲ
Well I think that is an oversimplification I mean the military is let's say defending the country whatever although
ဟာရောဗျာနည်းနည်းခြေကားရရောက်ပါတယ်စစ်တပ်ဆိုတာတိုင်းပြည်ကိုကာကွယ်ရမှာပါပဲပြည်တွင်းရံပဲရှိပါတယ်အခုပြည်ပအန်ဒီရဲ့ဒဇုံတရားရှိတယ်လို့ကျွန်တော်မမြင်ပါဘူးဘယ်နိုင်ငံမှာပဲဖြစ်ဖြစ်စစ်တပ်ဆိုတာတိုင်းပြည်အန်ဒီရဲ့ကိုကာကွယ်ရစမြဲပါမဆမ်းပါဘူး NLD ကသူ့မူဝါဒအတိုင်းလုပ်နေတယ်ဆိုတာလဲကျွန်တော်မထင်ပါဘူး NLD မှာ ideology လို့ခေါ်တဲ့မူဝါဒသဘောတရားရည်လို့ရှိတယ်မထင်ပါဘူးမြင်ရတာကတော့ခေါင်းဆောင်မှုကအရေးကြီးတာတွေကိုထိပ်ပိုင်းကအတင်းဆုံးဖြတ်ပြီးအောက်ခြေမှာတိတ်အေးချင်းမပြည့်တဲ့အပိုင်းကလက်တွေ့အကောင့်ထဲပုံနေရပါတယ်ဒါဟာအဓိကပြဿနာလို့ထင်ပါတယ်အုပ်ချုပ်ရေးပြဿနာပါခေါင်းဆောင်မှုပုံစံဟာအထက်အောက် top down ပုံစံဖြစ်နေပါတယ်တိတ်မထိရောက်ပါဘူးစစ်တပ်ကပြောသလို NLD ဟာသူ့မူဝါဒအတိုင်းတကယ်လုပ်မယ်ဆိုရင်နောက်ဆက်ခံမဲ့လူငယ်တွေကိုဒေါ်အောင်ဆန်းစုကြည်ကစနစ်တကျပြိုးထောင်ပေးဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီအုပ်ချုပ်ရေးထိရောက်အောင်မြင်မှုမရှိဘူးဆိုတဲ့ကိစ္စမှာတော့စစ်တပ်လည်းတောင်းဝန်မကင်းပါဘူး။အရေးကြီးတဲ့ဝန်ကြီးဌာနတွေအောက်ခြေတိအုပ်ချုပ်ရေးတွေကိုစစ်တပ်ကထိန်းချုပ်ထားတာပါ။ဒီဘက်မှာတိုးတက်မှုရှိအောင်သူတို့ကလုပ်ရမှာပါ။သူတို့မှတောင်းဝန်ရှိပါတယ်။
ဒီညမှာဒေါအောင်ဆန်းစုကြည်တို့ဘက်ကတော့မျိုးဆက်တဲ့ခေါင်းဆောင်တွေကိုပြုစုပြောထောင်တာမျိုးမရှိဘူးတစ်ဖက်မှာစစ်တပ်ကတော့အစဉ်အဆက်ခေါင်းဆောင်မှုတွေအစဉ်အဆက်စနစ်တရားလုပ်ထားတယ်ဆိုတော့ဒီတိုင်းသာဆက်သွားရင်ဒီနိုင်ငံရေးအလားအလာဟာဒီမိုကရေစီရေးတဲ့စစ်တပ်ဘက်ကပို့ပြီးတော့ဆွံ့မိုးလာနိုင်တဲ့အခြေအနေဖြစ်လာနိုင်မှာလား
No I don't think it's going towards militarization I think that what you've seen now starting in 2011 but really
စစ်တပ်ကပိုကြီးစိုးလာမယ်လို့တော့ကျွန်တော်မထင်ပါဘူး။ပြန်ကြည့်မယ်ဆိုရင်2017တုန်းကတည်းက2015မှာရှေ့တိုးလာတာတွေ့ရပါလိမ့်မယ်။လူအဖွဲ့အစည်းဟာပုံမှန်ပွင့်လင်းလာတယ်။စစ်တပ်ရဲ့ထိန်းချုပ်မှုမပါဘဲတိုးတက်ထွန်းကားလာတဲ့လူတွေအဖွဲ့အစည်းတွေတွေ့လာရပါတယ်။ဒါပေမဲ့ကန့်သတ်ချက်တွေတော့ရှိနေသေးပါ။ဥပမာတိုင်းရင်းသားတွေ၊ခရီးယန်တွေ၊မွတ်စလင်တွေစစ်တပ်မှာဘူမူးကြီးအထက်အဆင့်ထိရောက်တာမတွေ့ရသေးပါဘူး။ဒါပေမဲ့စီးပွားရေးပညာရေးNGO နိုင်ငံရေးစတဲ့ဘက်တွေမှာပုံမှန်ပွင့်လင်းလာပါတယ်ဒီဘက်မှာမျိုးဆက်သစ်တွေထိထိရောက်ဖြစ်လာခြင်းစစ်တပ်နဲ့ဆက်ဆံရေးလည်းအသွင်ပြောင်းလာပါလိမ့်မယ်အင်ဒိုနီးရှားမှာလည်းဒီလိုပဲဖြစ်ခဲ့တာပါလူအဖွဲ့အစည်းတရက်ကိုညာတွင်းချင်းပြောင်းလဲလို့မရပါဘူးအချိန်ယူရပါတယ
်ဒီညာမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးနည်းနည်းပြန်တောက်ချင်ပါတယ်ဒီရိုဟင်ဂျာမွတ်စလင်ပြဿနာကြောင့်မြန်မာနိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာမှာဘယ်လောက်ထိဆူဆူရွာရွာဖြစ်လာနိုင်တယ်လို့ထင်မိပါတယ်လေ
Yes, I think it will. It is not a problem that will cause internal instability. In other words, it doesn't threaten the state.
ထိကိုက်စေမယ်လို့ထင်ပါတယ်။ဒီပြဿနာဟာပြည်တွင်းတည်ငြိမ်မှုကိုတော့မထိကိုက်စေနိုင်ပါဘူး။နိုင်ငံတော်ကိုချိန်ချောက်နိုင်တဲ့အခြေအနေတော့မဟုတ်ပါဘူး။ဒါပေမဲ့နိုင်ငံတော်ရဲ့ပုံရိပ်ကိုထိကိုက်စေပါတယ
်။နိုင်ငံတကာအထောက်ပံ့ကိုကောပဲလား
။ The international reputation of the state, I mean. In other words, as long as the government does not try and deal positively with the Rohingya
နိုင်ငံတကာပုံရိပ်ဂုဏ်သတင်းကိုဆလိုတာပါတနည်းပြောရရင်အစိုးရအနေနဲ့ဒီပြဿနာကိုအပြုသဘောနဲ့မဆောင်နိုင်ရင်ထိခိုက်နိုင်ပါတယ်စာနာစိတ်နဲ့နိုင်ငံတကာကကူညီတာဟာ Rohingya တွေကိုသာမကဗုဒ္ဓဘာသာဝင်ရခိုင်တွေအတွက်လည်းထိရောက်မှုရှိစေပါတယ်စစ်တပ်ကဒါကိုဖြေရှင်းဖို့ကြိုးစားပါတယ် Rohingya တွေကိုဖယ်ထုတ်ပြီးဖြေရှင်းလို့မရပါဘူးဒါဟာမြန်မာလူပေါင်းရဲ့အစိတ်တင့်နေတဲ့ပြဿနာပါကမ္ဘာတဝန်းဖိနှိပ်ခံတွေကိုစာနာစိတ်ရှိသူတွေအတွက်စိတ်ပျက်စရာဖြစ်နေပါတယ
်တကယ်တော့ Professor Steinberg ခင်ဗျာဒီကိစ္စမှာပြည်သူအများစုကလည်းနိုင်ငံတကာနဲ့အမြင်မတူကြဘူးခင်ဗျာအဲ့တော့ Dr. Aung San Suu Kyi အနေနဲ့နိုင်ငံတကာအကြိုက်လိုက်ပြီးလှုပ်ဖို့ဆိုတာရောလက်တွေ့ကြပါရဲ့လား
Yeah it's very yeah it is very difficult that's the problem she has not complained as far as I know about the military actions that took place
မမရေဒါတိတ်ခက်ခဲပါတယ်သူရဲ့ပြဿနာကကျွန်တော်သိသလောက်စစ်တပ်ရဲ့လုပ်ရက်တွေကိုမွေးပါမအောင်ဝေဟင်ကရိုက်ထားတဲ့ပုံတွေအရစစ်တပ်ကအလွန်အကျွံလှုပ်ထားပုံရပါတယ်ဒါပေမဲ့စစ်တပ်နဲ့ဆက်ဆံရေးကအတင်းအဆောင်မခံနိုင်တော့သူကဘာမှမဝေဖန်နိုင်ဘူးဘေးကျန်နေကြပါပဲကျွန်တော်တော့ထွက်ပေါက်မမြင်ဘူးဒီအခြေအနေကိုပြောင်းလဲဖို့မလွယ်ပါဘူးဘိုးချုပ်မွေးမင်းအောင်လှိုင်ပြောသလိုစစ်တပ်ဟာပြည်တွင်းမှာတိတ်အရေးကြီးပါတယ်ဆိုတော့နောက်ဆုံးမှလည်းမဟုတ်ပါဘူး NLD ဟာညှော်လင့်သလောက်တိတ်မလုဆောင်နိုင်ဘူးလို့သူတို့ကမြင်ပါတယ်တစ်ဖက်မှာ NLD ကစစ်တပ်ကိုမယုံပါဘူးပူပေါင်းဆောင်ရွက်မှုကလည်းအထူးသတိထားနေရတဲ့အဆင့်လို့ထင်ပါတယ
်ဆိုရင်စစ်တပ်ဒီဒီမိုကရေစီဖော်ဆောင်ရတဲ့အဟံတာဖြစ်တယ်လို့ညီကုန်းဆွဲလို့ရမလားခင်ဗျာ
No there are stumbling blocks of all kinds military controlled arms of the local level through the administration is a stumbling block the type of management of the NLD and
မရပါဘူးဟန်တားတွေအဖက်ဖက်မှာရှိနေပါတယ်အုတ်ချုပ်ရေးကိုအောက်ခြေတီစစ်တပ်ကထိန်းချုပ်ထားတာဟာအဟန်တားဖြစ်နေပါတယ်အစိုးရအဖွဲ့ရဲ့စီမံခန့်ခွဲမှုပုံစံကလည်းအဟန်တားတည့်ရပါပဲတိုင်းရင်းသားအင်အားစုတွေဖက်ဒရယ်ကိစ္စနဲ့ပတ်သက်ပြီးသဘောထားကွဲနေကြတာလေအဟန်တားဖြစ်နေပါတယ်စစ်တပ်ကိုကြီးပဲတစ်ဖက်သက်အပြစ်ပြောလို့တော့မရပါဘူးဘယ်ပေါင်းစုံကပူးပေါင်းဆောင်ရွက်မှုမရှိကြရင်တော့ပြဿနာပြေလည်နိုင်မယ်လို့တော့ကျွန်တော်မထင်ပါဘူးဗျာ
ဒါကတော့အပတ်စဉ်သတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ဦးကျော်စံသာစီစဉ်တင်ဆက်ထားကြတာပါ။အခုတော့သူယုံကြည်ရာအပတ်စဉ်ခန္ဓာကိုတင်ဆက်ပေးပါတော့မယ်။ဒေါ်ခိုင်ကြော့ကြော့စင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါ။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ကျောင်းဝင်းရဲ့အခြေအနေကိုကြံ့ခိုင်ပြီးတုံ့ပြန်နိုင်သောစွမ်းရည်အင်္ဂလိပ်လိုဆိုရင်တော့ resiliency လို့ခေါ်တဲ့တတိဟာဘဝမှာအင်မတန်မှအရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။ဘဝမှာအောင်မြင်မှု ရှင်ဝဲကွဲရတယ်ချသောသူနဲ့တေကွဲကွဲရတယ်စာမွေးဝဲကြတယ်စာမွေးဝဲအောင်နဲ့ဒါတွေအကုန်လုံးဟာလောကရန်တရားတွေပါလောကရန်တရားတွေနဲ့ရင်ဆိုင်ရတဲ့အခါမှာဘယ်လိုပြန်လဲပြီးတုံ့ပြန်ကြမလို့ရဘာဝင်လေးလို့နိုင်လို့အင်းကြီးသားလေးလို့ဆွဲဆောင်လိုက်လို့လည်းမကျေသွားဘူး လုံးချပြီးချေမွားလိုက်လို့လေမကျင်းသွားဘူးငကိုးပုံမှန်အတိုင်းပြန်လဲပြီးရက်တိနိုင်တဲ့အင်အားရက်တိနိုင်တဲ့တက်တီဟာဘဝရဲ့ရက်တိမှုအတွက်အင်မတန်မှအရေးကြီးပါတယ်ကျမတို့ရင်းနှီးပြီးသားဖြစ်တဲ့ဗီရာလန်းဆိုတဲ့တခြင်းလေးတွေဟာလိုပါပဲလှိုင်းတက်လို့ပဲဖြစ်ဖြစ်လှိုင်းကြလို့ပဲဖြစ်ဖြစ်မက်ဗီရာလေးဟာမမြုပ်သွားပါဘူးဘဲဥကဝင်အကန့်လို့ပဲဖြစ်ဖြစ်အုံးလက်ကဆောင်းလို့ပဲဖြစ ဒီလောကရဏီကိုခန်းနေရပေမဲ့မဘေရာဟာပန်းပန်လျက်ပါပဲဒီလိုပန်းပန်လျက်ပါပဲဆိုရဲအနေထားရအောင်လောကကြီးမှာဘယ်လိုတုံ့ပြန်မလဲဘယ်လိုရက်တည်မလဲဒီလိုရက်တည်နိုင်တဲ့အင်အားရက်တည်နိုင်တဲ့တုံ့ပြန်နိုင်တဲ့စွမ်းရည်ဟာလူတိုင်းမှာမွေးရဲနဲ့ပါလာတာပါဥပမာလေးတစ်ခုကျွန်မပေးပြပါစေအာကျွန်မရင်းနှီးရဲမိတ်ဆွေနှစ်ယောက်ထဲမှာနှစ်ယောက်စလုံးသူတို့ရဲ့ကလေးတွေကအကန့်အကျောင်းမလှဆောင်နဲ့ပဲငငယ်ရွယ်ရွယ်နဲ့တင်းပါသွားပါတယ်ပထမမိတ်ဆွေကတော့ဒီတိမ်ပါသွားတဲ့ဥစ္စာကိုခံနိုင်ရည်မရှိဘဲနဲ့မအိမ်နိုင်မစားနိုင်အကျမရေးလဲမကြည့်နိုင်ဖြစ်ပြီးတော့မှစေစားဝေဒနာတယ်လို့ဖြစ်ပြီးတော့မှအခုဆိုရင်လူမှလုံးလုံးဖြစ်နေပါပြီဒုတိယမိတ်ဆွေကတော့ဇီဝဒါနလုပ်တဲ့အနေနဲ့အခမဲ့အစည်းအဝေးနေ့မှာညနေပိုင်းမှာစည်းကမ်းထိုင်ပေးတယ်မိဘမဲ့ကလေးဌာနတွေကိုသွားပြီးတော့မှအာရင်အားသလိုဈေးခုပေးတယ်။ပညာမသင်နိုင်တဲ့ကလေးတွေတွေ့ရဆိုရင်ပညာဒါနပေးတယ်။စသဖြင့်တူညီရဲ့အခြေအနေတစ်ခုကိုနှစ်ယောက်စလုံးရကြပေမယ့်ဒီအခြေအနေကိုတုံ့ပြန်မှုပုံတုံ့ပြန်မှုချင်းကမတူပါဘူး။ကျမကတော့ကြံစုံမှုကိုရင်ဆိုင်ရတဲ့အခါမှာတင်ငင်စေတဲ့အတွေးတွေစိတ်အားရော့စေတဲ့အတွေးတွေကိုဖျောက်ဖြစ်ပြီးတော့မှမိမိရည်မှန်းထားတဲ့ယုံကြည်ထားတဲ့ပန်းနိုင်ကိုပြန်ပြီးတော့မှတည်ဆောက်ပါတယ်။တည်ဆောက်ထားတဲ့အတိုင်းလင်းရှောက်နှမ်းနိုင်အောင်အမြဲတမ်းကြိုးစားပါတယ်။တခါတလေဝင်လာရတဲ့စိတ်ထံစားမှုတွေအငြင်းစိတ်တွေကိုတော့ပြန်ပြီးတော့မှတွန်းလှန်နိုင်ရပါတယ်။အောင်မြင်မှုနဲ့တွေ့တဲ့အခါမှာတော့တာယာမှုနောက်ကိုမလိုက်ဖဲနဲ့မိမိယုံကြည်ရဲ့ကျက်ပန်းနိုင်ကိုရောက်ပြီလားဆိုပြီးပြန်ဆန်းစစ်ပါတယ်။မရောက်သေးရင်ဆက်ရှောက်လှမ်းမယ်။ရောက်ပြီဆိုရင်တော့ဒီနဲ့မြန်မာနဲ့ပန်းနိုင်တစ်ခုကိုချက်ပြီးတော့မှတိဆောက်ပါတယ်။ကျမနှစ်သက်တဲ့ဂျပန်စာရေးဆရာတယောက်ရဲ့စာသားလေးကိုလက်ဆောင်ပါပြရစေ။ဟွန်တိုင်းကိုမကြောက်ပါနဲ့တဲ့။ဟွန်တိုင်းကိုရင်ဆိုင်ပြီးတဲ့သူဟာဟွန်တိုင်းနဲ့ကထွက်လာတဲ့သူဟာဟွန်တိုင်းမတိုင်ငင်တော့သူနဲ့မတူတော့ပါဘူးတဲ့။မြန်မာနိုင်ငံသူနိုင်ငံသားအလုံးစိတ်တည်းရေးရမှကြံ့ခိုင်အောင်ရကြပါစေ။ကျေးဇူးတင်ပါတယ်
။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်တာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍကိုနားဆင်ရကြတာပဲဖြစ်ပါလိမ့်ခင်ဗျာ
။မရီဒန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နဲ့အမိမြေလုံခြုံရေးဝန်ကြီး John Kelly တို့ဟာမကြာသေးခင်ကပဲအမေရိကန်မက္ဆီကိုနှစ်နိုင်ငံဆက်ဆံရေးဆွေးနွေးဖို့မက္ဆီကိုကိုသွားခဲ့ကြပါတယ်။ကျွန်တော်တို့နှစ်နိုင်ငံကြားမှာနှစ်ပေါင်းများစွာချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးရှိထားပြီးသားပါ။ရှေ့အနာဂတ်ဆက်ဆံရေးပိုပြီးတိုးတက်ကောင်းမွန်ဖို့နဲ့နှစ်နိုင်ငံကြားမှာစီးပွားရေးကောင်းမွန်ဖို့လုံခြုံရေးတိုးမြင့်လာစေဖို့စတဲ့ဘုံအကျိုးစီးပွားတွေကိုအဓိကထားဆွေးနွေးကြဖို့တွားခဲ့တာပါလို့ဝန်ကြီးတေလဆန်ကပြောပါတယ်။အင်အားတောင့်တင်းပြီးအချုပ်ချာအာဏာပိုင်ကြတဲ့နှစ်နိုင်ငံမှာမတူကွဲပြားမှုတွေဆိုတာရှိပါတယ်။ကျွန်တော်တို့ဟာတနိုင်ငံနဲ့တနိုင်ငံလေးစားမှုအပြင်နဲ့စိတ်ရှည်တည်ခံပြီးကျွန်တော်တို့ရဲ့စိုးရိမ်ပူပန်မှုတွေကိုခင်ခင်မင်မင်နဲ့ပဲအလေးနဲ့ထားပြီးတော့အပြန်အလှန်နားထောင်ခဲ့ကြပါတယ်လို့လည်းဝန်ကြီးကပြောပါတယ် အမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံဟာစီးပွားရေးဆိုင်ရာကိစ္စတွေအပြင်စွန့်အင်တရားဝင်ရွှေ့ပြောင်းအခြေချနေထိုင်ခြင်း၊လုံခြုံရေး၊ပညာရေးဖလှယ်တဲ့အစီအစဉ်တွေနဲ့ပြည်သူတွေအချင်းချင်းကြားဆက်ဆံရေးစတဲ့ကိစ္စရပ်တွေမှာအနီးကပ်ပူးပေါင်းဆောင်ရွက်သွားကြဖို့ထပ်လောင်းအတည်ပြုခဲ့တဲ့အကြောင်းဝန်ကြီးဒေလာဆန်ကပြောပါတယ်။ဒါအပြင်ကုံတော်ရင်းနဲ့စွန့်အင်ဆိုင်ရာကိစ္စတွေမှာခင်မီနီးကြတွေးခေါ်တုံ့တက်ဖို့အားကောင်းအောင်ဆောင်ရွက်ကြဖို့အခွင့်အရေးတွေကိုအမိအယာအသုံးပြုကြရေးကိုလည်းနှစ်နိုင်ငံလုံးကသဘောတူခဲ့ကြပါတယ်။နှစ်နိုင်ငံနယ်စပ်တစ်လျှောက်မှာတရားဥပဒေစိုးမိုးရေးဆက်လက်တည်မြဲနိုင်စေဖို့ဖြစ်နိုင်ခြေရှိတဲ့အကြမ်းဖက်သမားတွေကိုဟန်တားရေးနဲ့အမေရိကန်ပြည်ထောင်စုတဲကိုမူးယစ်ဆေးနဲ့လူတွေပို့ဆောင်ပေးနေတဲ့ရာဇဝတ်ကျူးလွန်တဲ့ကွန်ရက်တွေကိုလည်းအမြင့်ဖြတ်ချေမှုန်းရေးတွေမှာအတူပူပေါင်းဆောင်ရွက်ချဖို့ထက်လောင်းပြောကြားခဲ့ကြကြောင်းဝန်ကြီးတီလာဆန်ကပြောပါတယ်။အလားတူပါပဲအမေရိကန်ပြည်ထောင်စုကနေမက္ကဆီကိုနိုင်ငံတဲကိုခိုးသွင်းနေတဲ့တရားမဝင်လက်နက်တွေနဲ့အင်မတန်များပြားလှတဲ့ငွေပမာဏတွေကိုရပ်တန့်သွားဖို့လဲအရေးကြီးတဲ့ကိစ္စဖြစ်လေးထားဆွေးနွေးခဲ့တဲ့အကြောင်းဝန်ကြီးဒေလာဆန်ကပြောပါတယ်။နှစ်နိုင်ငံကြားနယ်မြေချင်းထိစပ်နေတဲ့ဒေသတွေတစ်ချောင်းမှာတရားဥပဒေစိုးမိုးရေးကိစ္စတွေကိုအမှားယွင်းဆိုတာမရှိသေးရဘူးလို့လဲဝန်ကြီးဒေလာဆန်ကပြောပါတယ်။လက်ရှိအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံနယ်စပ်မှာစီးကမ်းနဲ့မလျော်ညီပဲနယ်စပ်ဖြတ်ကျော်ဝင်ရောက်မှုတွေကိုရွက်ကြဖြတ်တောက်နိုင်ရေးမက္ကဆီကိုတောင်ပိုင်းနယ်စပ်ကိုလုံခြုံရေးဆောင်ရွက်ခြင်းအပြင်ဂွာတီမာလာ၊ဟွန်ဒူရပ်စ်နဲ့အယ်ဆာဘိုရာစတဲ့နိုင်ငံတွေမှာတာယာဝပြောရေးနဲ့အကြမ်းဖက်မှုတွေရှော့ချရေးတွေအတွက်ဒေသရင်းစီးပွားဖွံ့ဖြိုးတိုးတက်လာစေမယ့်အခွင့်အလမ်းတွေကိုပံ့ပိုးကူညီပေးနေတဲ့ Inter-American ဖွံ့ဖြိုးတိုးတက်ရေးဘဏ်လိုအဖွဲ့အစည်းတွေနဲ့အတူတကွလက်တွဲဆောင်ရွက်ခြင်းအပြင်ရရှိလာမယ့်ကြိုးပမ်းအားထုတ်မှုတွေကိုထောက်ပံ့ကူညီခြင်းစတဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကိုလည်းအမေရိကန်ကအတိအမှတ်ပြုပါတယ်။မိကုန်းချုပ်မှာတော့လက်ရှိဆောင်ရွက်နေတဲ့ကိစ္စရပ်တွေကိုအင်းနဲ့အားနဲ့ဆောင်ရွက်ဖို့အရေးကြီးကြောင်းအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံလုံးကလက်ခံသဘောတူကြပါတယ်။နှစ်နိုင်ငံတွေ့ဆုံဆွေးနွေးမှုတွေဟာတနိဋ္ဌာန်အခိုင်အမာနဲ့နှစ်နိုင်ငံလုံးရဲ့လုံခြုံရေးပိုးပြီးတော့ကောင်းမွန်ဖို့ရေရှိတာယာဝပြောရေးတွေကိုဆက်လက်သွားစေနိုင်မယ်အခြေချဆောင်ရွက်မှုတွေပဲဖြစ်ပါလိမ့်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဖို့မှုကြောင့်ထပ်မံပြီးတော့အသိပေးလိုက်ပါရစေခင်ဗျာ။ VOA မြန်မာပိုင်းစီစဉ်ရဲ့ကြာတာဝရီနေ့မနေ့ဖက်ထုတ်လွှင့်ချက်တွေမှာကြာခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်။ကိုရီးယားကျွမ်းကျင်မှာတင်မာမှုတွေရှော့ချရေးမဆွေးနေခင်မြောက်ကိုရီးယားအနေနဲ့အပြုသဘောဆောင်တဲ့လှုပ်ရှားတစ်ခုကိုပြရလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနစ်ကီဟေလီကတောင်းဆိုလိုက်ပါလေ။ဒီကံပြည်နယ်အတွင်းကအကြမ်းဖက်ချိုးဖောက်မှုတွေကိုစုံစမ်းရေးကုလသမဂ္ဂကော်မရှင်ဖွဲ့စည်းဖို့နဲ့မြန်မာနိုင်ငံအတွင်းမှာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာရုံးဖွင့်လှစ်ခွင့်ပေးဖို့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇာယီရိုက်အယ်ဟူစိန်ကဗုဒ္ဓနေ့မှာတောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့34ချိန်မြောက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမြန်မာဘက်ကထွက်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်တွေနေရပြန်ပို့ရမှာအင်ဒိုနီးရှားနိုင်ငံကအကူအညီပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကပန်ကြားလိုက်ပါတယ်မြန်မာနိုင်ငံကဒုက္ခသည်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ပြဿနာကြီးတစ်ခုဖြစ်နေရတဲ့အတွက်ဖြေရှင်းဖို့လိုအပ်နေကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့အိန္ဒိယသမုဒ္ဒရာနိုင်ငံများအသင်း IOR ညီလာခံချစ်ပနေတဲ့ဂျကာတာမြို့တော်မှာတိကျတွေ့ဆုံပြီးတောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကမက္ကဆီကိုနဲ့နယ်စပ်မှာတိုင်းကာယံဘိုးနဲ့တရားမဝင်ဝင်ရောက်လာသူတွေကိုနှိမ်နှင်းဖို့အတုံးစည်းရေးရရှိရေးအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့တဘာဝဘေးအန္တရာယ်အရေးပေါ်ကာကွယ်ရေးအေဂျင်စီနဲ့လေဆိပ်လုံခြုံရေးတွေအတွက်အတုံးစည်းတွေကိုဖြတ်တောက်ဖို့အလေးတာနေပါတယ်။အသက်အရွယ်ကြီးရင်လာတဲ့အများအမျိုးသားတွေဟာမလွဲမချောင်းသာပဲထိပ်ပြောင်လေးရှိကြတာမှာကျန်းမာရေးအခြေအနေကြောင့်အပြင်အရက်ပူတဲ့အတွက်ကြောင့်အမျိုးသားတွေဟာအချိန်ဆော့ပြီးထိပ်ပြောင်နိုင်တယ်လို့နိုင်ငံတကာသုတေသနတစ်တခုကတွေးကြည့်ခဲ့ရပါတယ်အရက်ပူတဲ့အမျိုးသားတွေဟာအချိန်မတန်ခင်သဘင်ပိုကျွတ်နိုင်တဲ့အတွက်အဲ့ဒီလိုထိပ်ပြောင်မှုအခွင့်အရေးပိုများလာတာလို့ဆိုပါရခင်ဗျာဂျာမနီနိုင်ငံအခြေစိုက်ဘွန်တက်ကတူကသုတေသီတွေကအဲ့ဒီနိုင်ငံတကာသုတေသနတစ်ခုကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်
တဲ့တရားနိုင်ငံတကာသတင်းကြေကျုပ်ကိုကိုစော်ဝင်းလှိုင်ကြီးညာတွားခဲ့တာဖြစ်ပါတယ်အခုမနေ့တည်းအစီအစဉ်ထုတ်လွှင့်မှုကမတ်အင်ဂျင်နီယံဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကျွန်တော်အနှံ့ကတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမဝေးပါခင်ဗျာ
This program has come to you from the Voice of America, Washington.